မနေ့ကကျင်းပခဲ့တဲ့ပြည်ထောင်စုအစိုးရအဖွဲ့အစည်းအဝေးဆုံးဖြတ်ချက်နဲ့အစိုးရဝန်ထမ်းတွေကိုတိုးမြှင့်ပေးမယ့်လစာနှုတ်ထားအသီးသီးကိုဗန္ဓာယီဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးဝင်းရှိန်ကပြည်ထောင်စုလွှတ်တော်ကိုတင်ပြခဲ့တာဖြစ်ပါတယ်။အစိုးရဝန်ထမ်းတွေရဲ့လက်ရှိလစာအနည်းဆုံး 9,000 ခွဲကို 13,000 အထိတိုးမြှင့်ပေးပြီးအမြင့်ဆုံးလစာဖြစ်တဲ့ညွန်ကြားရေးမှူးချုပ်လစာကို 2,000 ခွဲကနေ 5,000 အထိတိုးမြှင့်ပေးဖို့ဆုံးဖြတ်လိုက်တာဖြစ်ပါတယ်။အဲ့ဒီလိုတိုးမြှင့်ပေးမယ့်လက်ရှိကန်းစားခွင့်ရှိနေစေလစဉ်ထောက်ပံ့ချေ7,000ကိုပြေဖြတ်လိုက်တယ်လို့ဗန္ဓာယီဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးဝင်းရှိန်ကပြည်ထောင်စုလွှတ်တော်မှာအခုလိုတင်ပြခဲ့ပါတယ
်ပြည်ထောင်စုအစိုးရအဖွဲ့ရဲ့အတည်ပြုချက်ကတိုးမြင့်ပေးမယ့်နိုင်ငံဝန်ထမ်းများရဲ့လစာနှုန်းထားများမှာလစာနှုန်းထားအစစ်စုစုပေါင်း73ဆင့်ဖြစ်ပါတယ်ချုပ်ကိုတင်ပြရမယ်ဆိုလို့ရှိရင်တော့ကအနည်းဆုံးသတ်မှတ်ချက်လစရာလက်ရှိလစာနှုန်းထား9,500ဟာတိုးမြင့်လစာနှုန်းထား32,000ဖြစ်မှာဖြစ်ပါတယ်တို့ပဲအထားလူပဲအစစ်စစ်တင်ပြထားတဲ့အနေထားအရနောက်ဆုံးမှတ်စဉ်73ပြီ2,500ကနေပြီးတော့9,000ဆိုတော့တတ်မှတ်ရေးဆွဲထားပါတယ်လက်ရှိခန်းစားခွင့်ပြုထားတဲ့လစဉ်အပေါ်ထောက်ပံ့ကြီး7,000ကိုပယ်ဖြတ်သွားမှာဖြစ်ပါတယ်လစာစည်းတွေမှာဖြတ်သွင်းတတ်မှတ်ထားပြီးသားဖြစ်တဲ့အတွက်လစာနှုန်းထားနဲ့ပတ်သက်ပြီးတော့ယခုတတ်မှတ်တဲ့နှုန်းထားတိုင်းဆောင်ရွက်မှာဖြစ်ပါတယ
်အစိုးရကတို့မြင့်ပေးတဲ့လစာနှုန်းထားတွေဟာအောက်ခြေဝန်ထမ်းတွေအပေါ်တိုးပေးတဲ့နှုန်းထားနဲ့ထောက်ပံ့ကြီးကိုပယ်ဖြတ်လိုက်တဲ့အပေါ်ထောက်ခံတဲ့ကိုယ်စားလှယ်တွေရှိတယ်လို့လွှတ်တော်ကိုယ်စားလှယ်တချို့ကတော့ဝေဖန်နေကြပါတယ်။အမျိုးသားလွှတ်တော်ကိုယ်စားလှယ်ဥလဆွေကယာတုအဆင့်အလိုက်တိုးပေးတဲ့နှုံထားကွာဟနေတဲ့အပေါ်အခုလိုဝေဖန်ထားပါတယ်
။လစာတိုးတာကိုတော့ဘယ်လိုနည်းနဲ့တိုးတိုးဆိုဆိုပါတယ်။သို့တော့ဘဝင်မကြတာကနှစ်ခါကနံပါတ်တစ်ခုကအခု3,000ပြန်ဖြတ်လိုက်တဲ့ဟာသိပ်ဘဝင်မကြဘူး။နောက်တစ်ခုကအထက်နဲ့အောက်ကွာချချက်ပိုများသွားတာသိပ်ဘဝင်မကြဘူ
း။အဲ့ဒီလိုယာတုအဆင့်အလိုက်တိုးပေးတဲ့နှုံထားကွာဟထားတာဟာဖြစ်တဲ့ကြောင်းပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်တင်ွယ်ဦးကပြောပါတယ
်အဆမပွားမှလို့ဆိုတော့ကိုပြောတဲ့စကားမကြည့်ရလေဟုတ်တယ်မလားအဆလာရတယ်ကွာရောမဟုတ်ဘူးသူက work express တွေသူကပညာရေးရှင်တွေကွာမှရတာအခုပညာရေးရှင်တွေတယောက်ကြောက်ကွာဘူးဒီလောကအတွေ့အကြုံဆိုတော့ညံဖြစ်နေကြတယ်လို့ဆိုတော့တယောက်ကြောက်အုပ်ချုပ်လို့မရဘူးဖြစ်တာပေါ့ဟုတ်တယ်မလားတယောက်နဲ့တယောက်ဆက်လိုက်ဆက်လိုက်ဆက်လိုက်အုပ်ချုပ်လို့ရမှပြောတာနာခံမှပြောတာနာခံမှလုပ်လို့ရမှလေ
ကြည်ရင်လေတက်မတော်သားတွေအတွေ့လစာတို့မြင့်မှုနှုံထားဟာအောက်ချေရဲဘော်အစင်ကနေဘုံမူကြီးလစာအထိနှုံထားတွေဟာအရက်သားတွေရဲ့လစာနှုံထားနဲ့တူညီပေမဲ့ဘုံမူကျုပ်အစင်ကနေဘုံကျုပ်မူကြီးအစင်အထိလစာတွေကကျက်9,000ကနေ330အထိတိုးမြင့်လိုက်ပါတယ်အမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးစော်မြင့်ဖေကအစိုးရဝန်ထမ်းလစာတိုးမြင့်ပေးပြီးနောက်ကုန်စည်နှုံကြီးမြင့်မှုမရှိအောင်စူးစမ်းထိန်းကြီးဖို့လိုတယ်လို့ပြောပါတယ်
အဲ့တော့ကုန်စည်နှုန်းတွေလည်းမတက်အောင်လည်းကြံတဲ့ပြည်သူပြည်သားတွေလည်းထိန်းသိမ်းရမှာပေါ့နော်အခုပဲစီစီကိစ္စတွေလွှတ်တော်မှာဆွေးနွေးနေရစီရီယပ်ဈေးကြကမ္ဘာစီစီရကြတယ်ဗမာပြည် transportation cost ကမကြဘူးအစိုးရအဖွဲ့တစ်ဖွဲ့တည်းလုပ်လို့မရပါဘူးဒါကြောင့် good governance ဆိုရှေ့ပြည်သူတွေနဲ့အစိုးရနဲ့အဖွဲ့စည်းတွေနဲ့ပူးပေါင်းမှသာလဲရမယ်ဆိုတဲ့အခြေအနေမျိုးဖြစ်တယ
်လက်ရှိအစိုးရဟာပြီးခဲ့တဲ့2013ခုနှစ်မှာတကြိမ်2014ခုနှစ်မှာတကြိမ်အစိုးရဝန်ထမ်းတွေရဲ့လစာကိုတလ7,000စီတိုးမြှင့်ပေးခဲ့ပါတယ်။ပြီးခဲ့တဲ့2012ခုနှစ်မှာပေးထားတဲ့ထောက်ပံ့ကြေးတလ7,000ကိုတော့အခုပဲဖြတ်လိုက်တာပါ။အဲ့ဒီတိုးမြှင့်ပေးတဲ့လစာတွေကိုလာမယ့်ဧပြီလကစပြီးကန်စားခွင့်ရရှိမှာဖြစ်ပါတယ်။အစိုးရဝန်ထမ်းတွေအပေါ်လစာတိုးမြှင့်မှုကိုကျက်ဗီလီယံ3,000နီဘာသုံးဆွဲထားတယ်လို့ပြည်ထောင်စုဝန်ကြီးဦးဝင်းရှိန်ကပြည်ထောင်စုလွှတ်တော်မှာပြောခဲ့ပါတယ်ခင်ဗျာ။